တော်တာရှင်များရှင်မြန်မာနိုင်ငံဟာအာဏာရှင်စနစ်အောက်မှာနှစ်ပေါင်းများစွာနေခဲ့ရတာကြောင့်လူအခွင့်အရေးစရာကိုနားလည်ဖို့အခြေအနေမပေးခဲ့တဲ့ဘဝတွေလူသားပိသားစွာနေခွင့်ဆိုတာဘာမှမသိတဲ့ဘဝတွေမို့လူမှုအခက်အခဲတွေထဲမှာကြုံသမျှခါးစည်းခံခြင်းတည်တာလူဘဝလို့နားလည်ခဲ့ကြပါတယ်။ရခိုင်နှုံးအများဆုံးဖြစ်တဲ့အခြေခံလူတန်းစားတွေဟာအလုတ်ကင်အခွင့်အလမ်းရှားပါတဲ့တန်းတရိပ်ရိပ်မြင့်တက်လာတဲ့ကုံစည်းနှုံးရဲ့တန်းစစ်ဘေးစစ်တန်းတဘာဝဘေးဒဏ်တွေကိုခံခဲ့ကြရတဲ့အတွက်ပပောင်းဆောင်ဖြစ်စည်းမှုကိုခံစားကြရပါတယ်။ပြည်သူတွေဟာဆင်းရဲမွဲတေမှုနဲ့နိုင်ငံရေးအလှည့်အပြောင်းတွေကြောင့်လိုအပ်တဲ့ပညာဗဟုသုတကိုမရှာမိနိုင်ခဲ့ကြပါဘူး။အဲ့ဒီလိုအသိဉာဏ်ဗဟုသုတနည်းပါးခြင်းဟာလည်းစိတ်ဖြစ်စည်းမှုတွေကြုံလာတဲ့အခါမှန်ကန်တဲ့နည်းနဲ့မဖြည့်ရှင်းတတ်ခြင်းဆိုတဲ့ရလဒ်ကိုဖြစ်စေပါတယ်။ရန်လိုအကျန်းဖက်ဖြည့်ရှင်းမှုဟာတရိတ်ဆန်လောကမှာလည်းရှိပါတယ်။အုံနောက်ကိုအသုံးပြုအားကိုးတဲ့လူသားဘဝမှာတော့အုံနောက်ဖွံ့ဖြိုးမှုဖြစ်စဉ်မှာသင်ယူခဲ့တာတွေ၊တရားဒဏ်ချက်ရခဲ့တာတွေမြင်တွေ့ခံစားခဲ့ရတာတွေအလုံးအပေါ်မူတည်ပြီးဖောက်ခွဲတတ်ကြတာသဘာဝဖြစ်ပါတယ်။နည်းပညာခေတ်ရောက်လာခြင်းဟာလည်းအဲ့ဒီအပြုအမူတွေကိုအလွယ်တကူပြုမိခြင်းအတွက်အချက်တစ်ခုဖြစ်နေတယ်လို့အငင်းစားစိတ်ပညာပါမောက္ခဒေါက်တာဦးခမောင်ဆွေကပြောပါတယ
်။ဒီ ID ခေတ်ရောက်လာတဲ့အခါမှာလူတွေကအလွယ်တကူမိုးစွာခံရတဲ့သဘောမျိုးရှိတယ်။နောက်တစ်ခုကလည်းဒီပွန်မျိုးစဲနိုင်ငံတွေရှိပွန်မျိုးကြီးနိုင်ငံတွေရှိ Nice ရဖတ်စရီတင်လို့ခေါ်တဲ့လူပတ်မပြေမှုပိုများလာဆွဲစီဒီစွာကြီးမှာများတဲ့များလာလူပတ်မပြေမှုစစ်တမ်းနဲ့အမျှရန်လူကျန်းတဲ့မှုကပေါ်လာတာပဲကျွန်တော်တို့နိုင်ငံမှာဆိုရင်တော့ပြောရမယ်ဆိုရင်ခုမီးလာနေခရက်နေကြကြီးရပြက်သွားလူပတ်မပြေတော့မိုးလင်းလာတဲ့လမ်းပေါ်တက်သွားရင်ဝင်းရင်းနေရာစီကမ်းတဲ့မောင်ညအောင်းနေပြီးကြညအဲ့ဒီမှာဒီမှာလော်ဇရီကာကြီးတွေနဲ့လုံးကြအဲ့ဒါ frustration အများကြီးတခြားဘက်ပြုမှုဆိုတော့တနေ့နေ့တနေ့အကူသွားတာပဲဓာတ်လိုက်တဲ့သဘောလို့ပဲဒီတင်းချင်းအဖြေလို့မရမရှိသမီးမဟုတ်တမီးနဲ့သူကထပ်ပေါက်ရှာမှာပဲ
လူတွေရဲ့လောဘဒေါသမောဟဆိုတဲ့အမှောင်စိတ်သုံးပါးမှာလောဘဆိုတဲ့လိုချင်စိတ်ကပဓာနမျိုးစေ့အရင်းခံဖြစ်ပါတယ်ဘဝအကျက်အတဲနဲ့စိတ်ဖိစီးမှုတန်ခံစားနေရတဲ့သူတွေမှာလိုအပ်တာတွေလိုချင်တာတွေရှိလာတဲ့အခါပြီးတော့မရတဲ့အခါလောဘကနေဒေါသဆိုတဲ့အမှားစိတ်အဖြစ်အလွယ်တကူဆပွားသွားပါတယ်။အဲ့ဒီဒေါသကိုမထိန်းနိုင်ခဲ့ရင်တော့အမှားအမှန်မခွဲခြားနိုင်တော့ပဲအမှောင်ဆုံးအမိုက်ဆုံးလို့ဆိုရမယ်မောဟစိတ်ဆိုတဲ့အထိရောက်သွားပြီးလုံမိလုံရလုံတော့မှဖြစ်တယ်လို့ကိုလုံတာကိုလည်းအမှန်ပဲလို့ထင်မိတော့မှဖြစ်ပါတယ်။အဲ့ဒီလောဘဒေါသမောဟစိတ်တွေအလွယ်တကူမလောင်မြိုက်ရအောင်သက်ဆိုင်ရာဘာသာတရားရဲ့အရေးအောက်မှာခိုလှုံခြင်းဟာနီလန်းကောင်းတစ်ခုဖြစ်တယ်လို့ဒေဦးစရာတော်ဦးသူမင်္ဂလာကမိန့်ကြားပါတယ
်။ခုခေတ်ကစိတ်ထိန်းသိမ်းနိုင်မှုအင်အားနည်းလာပြီလေ။လူချင်းချင်းအမျက်ဒေါသကိုရှေ့ဆောင်ပြီးတော့တတ်ကြဖြတ်ကြတယ်၊ရိုက်ကြနှက်ကြတယ်အဲ့လိုကြမ်းတမ်းစွာဖြေရှင်းနေဆိုတာလေ။တတ်တန္တရာကတ်ကြီးဆိုင်လာတယ်လို့ပြောလို့ရတယ်။အဲ့တော့အဲ့လိုကတ်တွေကနေကြော်လွှားနိုင်မှုစိတ်နှလုံးငြိမ်းချမ်းကြဖို့ငြိမ်းချမ်းတဲ့နော်လူပဝဉ္ဇဉ်ကြီးထူထောင်ဖို့ဆိုရင်အဲဗုဒ္ဓဘာသာဝင်အများကတော့ဘုရားကုံတော်ဓမ္မကုံတော်သံဃာကုံတော်တွေပွားများပြီးတော့နေသင့်တယ်မပြတ်ပွားများနေကြပါလို့လဲတိုက်တွန်းခြင်းနဲ့ဘုရားရဲ့လောကဘတော်တွေကိုပွားများနေတယ်ကုံတော်တွေပွားများနေတယ်ဆိုစိတ်နှလုံးကငြိမ်းအေးလာတယ်နှူးညံ့သိမ်မွေ့လာတယ်အဲ့တော့တခြားသောဘာသာဝင်တွေအနေနဲ့လည်းမိမိတို့ဘာသာဆိုင်ရာဆုတောင်းတွေဂါထာတွေရွတ်ဖတ်မှုတွေတို့ရှိပါတယ်အဲ့တော့ကောင်းသောလူကောင်လောကကိုဝိုင်းဝန်းပြီးတော့မှတီထောင်များမှငြိမ်းချမ်းတဲ့လောကတစ်ခုမှချမ်းချမ်းသာသာနေနိုင်လိမ့်မယ်လို့ဦးဇင်းနေတော့မြင်ပါတယ်
သက်ဆိုင်ရာဘာသာတရားရဲ့ရိပ်အောက်မှာခိုလုံခြင်းဟာစိတ်ပညာသဘောအရာလဲထိရောက်တဲ့နည်းလမ်းတစ်ခုဖြစ်တယ်လို့စိတ်ကုထုံးပညာရှင်ဒေါ်ကြာဆိုင်မိုင်ကလည်းပြောပါတယ
်။ကိုယ့်ရဲ့စိတ်ကိုငြိမ်းချမ်းဖို့အတွက်တနေ့ကို10မိနစ်ငါအချိန်တော်တော်ပဲဖြစ်ဖြစ်တရားထိုင်တာမျိုးတို့ပေါ့နော်ဆူတောင်းတာမျိုးတို့ဆိုတာစိတ်ကြမ်းမာရေးအတွက်အင်မတန်မှအရေးကြီးတဲ့အင်မတန်မှကောင်းမွန်စေတဲ့အရာတွေဖြစ်ပါတယ်။ဒီဘာသာမဆိုပါရှင်နောက်ပြီးရင်ဒီဘာသာရေးပြင်ပေါ့နော်ကိုယ့်ရဲ့မိသားစုတွေတငယ်ချင်းတွေနဲ့စိတ်ပြေစေဖို့အတွက်ရင်ဖွင့်ပြောဆိုဖို့လည်းအရေးကြီးပါတယ်
။ငြိမ်းစားစိတ်ပညာပါမောက္ခဒေါက်တာဦးခမောင်ဆွေကတော့ဝါသနာတူတူချင်းစုစည်းထားတဲ့အသင်းအဖွဲ့လေးတွေထူထောင်မှုအကြံပေးပါတယ
်။မကြည်မတ်မှုတွေလိုဘမကြည်မှုတွေတန်းကြောင်တွဲပေးဖို့အတွက်ကောင်းတဲ့လူမှုတိုင်းဝိုင်းဖန်တီးပေးထားလို့ရှင်သူတို့ကအားကြာဝါသနာရှင်များစုစည်းထားတဲ့လူငယ် group လေးအုပ်စုလေးအမှုပညာစပေးလိုက်စားတဲ့လူငယ် group လေးအိမ်မှာဆန်းဆောင်နိုင်တဲ့လူကျော်ကဦးဆောင်ပြီးတော့ဒီနေရာနဲ့ပတ်သက်ပြီးအသိပညာပေးမယ်ဘုဒ္ဓတာပေးမယ
်ရန်လိုအကျန်းဖက်ဖြည့်ရှင်းမှုတွေများလာတဲ့အကြောင်းပြောကြတဲ့အခါလ ူတွေဟာလူတယောက်စောင့်ထိန်ရမယ်လူကျင့်ဝတ်တွေကိုနားမလဲတော့ပဲအပြန်အလှန်လေးစားမှုစောင့်ထိန်မှုမေတ္တာထားနိုင်မှုတွေအားနည်းလာကြတာဟာအကျုံးဝင်တဲ့အချက်တစ်ချက်ဖြစ်တယ်လို့ဝိုင်းဝန်းဆွေးနွေးသူတွေရှိလာပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတော်များများကကျောင်းတွေမှာပြည်သူနီတိဘာသာရပ်ကိုသင်ကြားပေးခဲ့ပါတယ်။ဒါအပြင်ပတ်ဝန်းကျင်လေ့လာမှုအချိန်ဖွံ့ဖြိုးရေးအားကစားအမှုပညာအချိန်စသည်ဖြင့်သတ်မှတ်ပေးခဲ့ပါတယ်။အဲ့လိုသတ်မှတ်ပေးခဲ့တဲ့အတွက်ကျောင်းသားကျောင်းသူတွေဟာပူးပေါင်းလှုပ်ဆောင်နိုင်မှုစိတ်အပန်းဖြေတတ်မှုနဲ့လူတယောက်ရဲ့စောင့်စည်းအပ်တဲ့ကျင့်ဝတ်တွေကိုကျောင်းသားကျောင်းသူဘဝတွေကနားလည်ခဲ့ပြီးဖြစ်စေပါတယ်။ဒီကနေ့ခေတ်လူငယ်တွေကတော့ပြည်သူနီတိဆိုတဲ့စကားကိုတောင်ကောင်းကောင်းမကြားဘူးတော့ပါဘူး။နိုင်ငံသားပိသားစေဖို့အရေးအကြီးဆုံးအချက်ကအကောင်းအဆိုးအကျိုးအပြစ်တို့ကိုဝေဖန်ပိုင်းခြားနိုင်တဲ့ဉာဏ်ပညာပဲဖြစ်တယ်လို့1956ခုနှစ်ကထုတ်ဝေပြီးနိုင်ငံတော်ဆရာအတက်တင်သိပ္ပံကျောင်းရဲ့ကျောင်းအုပ်ကြီးဥပဖေရေးသားပြုစုတဲ့အထက်တန်းကျောင်းသားတွေအတွက်ပြည်သူနီတိစာအုပ်မှာဖော်ပြထားပါတယ်။ဒီမိုကရေစီနိုင်ငံတွေမှာလူမှုရဲ့ဆန္ဒဟာအရေးအကြီးဆုံးဖြစ်တာမို့လူမှုဆိုတဲ့နိုင်ငံသားတွေစီမှာဉာဏ်ပညာပြည့်စုံနေပါမှမှန်ကန်တဲ့လူမှုဆန္ဒဆိုတာကိုရမယ်လို့လည်းဖော်ပြထားပါတယ်။ဒါအပြင်နိုင်ငံသားတွေဟာယဉ်ကျေးတိမ်မွေ့ခြင်းစိတ်သဘောထားကြီးခြင်းစီကံသေးဝတ်ခြင်းဆိုတဲ့ဂုဏ်တွေနဲ့လည်းပြည့်စုံနေရမယ်လို့ဆိုပါတယ်။အဲ့လိုစောင့်စည်းထိန်းသိမ်းကြမှသာကိုယ်တိုင်ရှိနေတဲ့ကိုယ်အတိုင်းဝိုင်းမှာပါအကျိုးရှိပြီးငြိမ်းချမ်းတဲ့ပတ်ဝန်းကျင်ကိုထူထောင်နိုင်မှာဖြစ်ပါတယ်လို့ထက်တန်းပြည်သူနီတိစာအုပ်မှာဖော်ပြထားတဲ့အကြောင်းလက်ဆင့်ကမ်းလိုက်ရပါတယ်ရှင်။